1988ခုနှစ်စက်တင်ဘာလ18ရက်နေ့ကတနင်္ဂနွေလုံးမှာမင်းမဲစရိုက်စူပူလူသက်ပွဲတွေကိုအဖွဲ့အစည်းတချို့ကကျူးလွန်မှုကိုဖန်တီးနေပြီးတိုင်းပြည်ကြောက်ထဲကြားရောက်မဲ့အခြေအနေကြောင့်အချိန်မီထိမ့်သိမ်းလိုက်ရပါတယ်ဆိုပြီးတပ်မတော်ကမြမဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ကနေအာဏာလွှဲပြောင်းသိမ်းယူကာစစ်အုပ်ချုပ်ရေးစနစ်နဲ့22နှစ်တာအုပ်ချုပ်ခဲ့ပါတယ်လက်ရှိအချိန်ကာလအထိအရသာအစိုးရအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအစိုးရအဖွဲ့ကိုဦးဆောင်နေပေမဲ့လည်းတပ်မတော်ကတော့အုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးတွေမှာထိခိုက်ထားဆဲဖြစ်နေပါတယ်။ခုလိုနှစ်30ကြာလာတဲ့အချိန်ကာလမှာအဲ့ဒီအခေတ်အချိန်ကပုံရိပ်အစိုးမျိုးတွေကိုတမိုင်းကြောင်ပြန်လှန်တာတော့မဖြစ်သင့်ဘူးလို့ရှစ်လေးလုံးရေတော်ပေါ်မှာပါဝင်လှုပ်ရှားခဲ့မှုတဲ့ကျောင်းသားကောင်းဆောင်ဦးအံဘွယ်ကျော်ကပြောပါတယ်။
လူပဲဖြစ်ဖြစ်ပေါ်လေဒီဥစ္စာကတော့မကောင်းတဲ့အိစာတွေပါပဲဟိုခေအဲဒီဆိုရှင်ခေတုံးကလည်းဒီလမ်းကြီးလေတန်းဖြစ်ရမှာဆိုပြီးကြာသွားတာလည်းရှိပါတယ်တမတော်ပဲအနေထားရကြတော့ဒါဒီကူပြန်ပြီးတော့မလှန်သင့်တော့ဘူးလို့ထင်ပါလေငနေတော့ရှုပ်ထွေးတယ်ဗျအဲကာလကတော့ကျွန်တော်တို့ကတော့ခံရတဲ့လူပြီကျွန်တော်တို့ကတော့တပါတီအာဒါရှင်စနစ်ကိုကြောင်းလဲဖို့အတွက်ကျွန်တော်တို့လုပ်ခဲ့တာအဲ့ဒီမှာဆက်ပြီးတော့ဆက်အာဒါရှင်ကနေပြီးတော့ကျွန်တော်တို့နှိပ်ကွတာအဲ့ဒီတော့ကျွန်တော်တို့ကတော့မေ့တော့မမေ့ဘူးပေါ့ဗျာတမတော်အနေနဲ့တော့ပြန်ပြီးတော့တမိုင်းကိုအဲ့ဒါကြီးပေါ်ပြတာတော့ကျွန်တော်တို့သိတော့မတိုက်ဘူးပေါ့ဗျာဘာကြောင့်လဲဆိုတော့နည်းနည်းရှုပ်ခွေးမှုရှိတာဦးရုပ်စာကဘူရီကြောင်းလားလှုပ်ရှားမှုနဲ့မဆိုင်ဘူးလေ
အဲ့ဒီသတင်းမှတ်တမ်းထဲမှာအနိဋ္ဌာယုံအဖြစ်အပျက်တွေကိုရိုက်ကူးထားတာဖြစ်ပြီးတာမန်လူတွေတော့မကြည့်ရဲကြသလိုလူမမဲကလေးငယ်တွေနှလုံးရွက်ကတဲ့တွေမကြည့်သင့်တဲ့ရိုက်ကူးချက်တွေပါဝင်နေတာကိုပြသတယ်ဆိုတာတာဝန်ခံဦးဆောင်သူတွေကချင်းချင်းသိတယ်လို့ဝေဖန်နေကြပါတယ်။အဲ့ဒီဇလန်းဟာဟိုတချိန်တပ်မတော်ကသူအာဏာသိမ်းခဲ့တာကိုတမိုင်းမှန်ကိုဖုံးလွှမ်းကျင်တဲ့အတွက်ဖြစ်မယ်လို့ရှစ်လေးလုံးဒီမိုကရေစီရေတော်ဝန်မှပါဝင်ခဲ့မှုသူစိုင်းစရာဦးဇော်တက်ထွေးကပြောပါတယ်။
ထောင်ဝရည်ရဲ့ခုနေကနေကဆန္ဒပြပြီးတော့ထောင်ထဲကိုပြန်ခဲ့ပြီးတော့ဒါဒီမိုစီနဲ့လူခွေရဲ့အတွက်ကျွန်တော်တို့တိုက်ပွဲဝင်တဲ့နေမှာကျွန်တော်တို့အကြမ်းဖက်ခံရတယ်လို့ပဲပြောမှာပဲ။တစ်ဖက်ကလည်းကျွန်တော်တို့ကဒါတိုင်းပြည်အုပ်ချုပ်ရေးပြည့်စည်သွားပြီးခေါင်းဖြတ်တာတွေဟိုဟာတွေလူယူသွားတွေကိုရောင်ဖောက်တာတွေနောက်အုပ်ချုပ်ရေးပြပြလို့ဓမ္မဆက်သွယ်ရေးတွေဟိုပြူစစ်ပင်းကြီးတွေခုန်လဲဒါတွေဖြစ်လို့လုပ်တယ်ဆိုပြီးပြောကြမှာ။ဒါတွေကိုဒါထိုင်ပြီးတော့ပူးပေါင်းပြီးတော့အဖြေမရှာဘဲနဲ့တယောက်အဖြေတယောက်တင်နေရတယ်ဥစ္စာပေါင်း30ရှိပြီပေါ့ဗျာ။နောက်မြန်မာလူမျိုးတွေဆိုတာဘယ်တော့မှအဖြေကိုရှာတွေ့လို့မရှိဘူး။တယောက်နဲ့တယောက်ပဏိတခနဲ့အဖြစ်နေတဲ့ဒီဝေယောဂါထဲမှာပဲပိတ်ပြီနေတာပေါ့။အစိုးရလက်ကတော့ဒီနေ့ကျွန်တော်တိုင်းပြည်ရဲ့အခြေအနေကိုသာကြည့်လိုက်တော့ဗျာ။တိုင်းပြည်ကိုခေါင်းဆောင်တဲ့သူတွေကပဋိထားပြီးတော့အတိမတ်ပြုမယ်ဆိုလို့ရှိရင်တော့အဖြေကိုရှာဖို့အချိန်တန်ပြီးတော့အဲ့လိုပဲပြောချင်ပါတယ်။
ရှင်လေးလုံးကာလာကမင်းမဲစရိုက်ဖြစ်ခဲ့တာတွေဟာဘယ်သူတွေရဲ့လက်ချက်လဲဆိုတာခုခေတ်ချိန်ကာလမှာဝါရဖြန့်တဲ့သဘောလို့ယူဆကြောင်းရှင်လေးလုံးရေးတော်ပုံမှာပါဝင်ခဲ့မှုသူ AABP နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးကော်မတီအတွင်းရင်မူဦးတိန်နိုင်ကပြောပါတယ်
။တိုင်းပြည်ကိုကမောက်ကမဖြစ်စေတဲ့ကိစ္စမျိုးလူမှုကိုတောက်လှစေတဲ့ကိစ္စမျိုးကတော့ပြစေမပြစေဆိုတာကတော့တကယ်ဦးဆောင်တဲ့လူတာဝန်ယူတဲ့လူတွေကစဉ်းစားချိန်ချိန်ဖို့လိုပါတယ်။အကြမ်းဖက်မှုတွေဖြစ်တဲ့ဆိုတဲ့ကိစ္စကဘယ်သူကအဓိကတရားခံလဲဆိုတာကအခုချိန်ကြီးသေသေးချာချာမဖော်ထုတ်ရသေးတဲ့ကိစ္စမျိုးတွေလည်းရှိပါတယ်။ကိုယ်တိုင်ရဲ့စစ်တဲ့အချက်ကိုဖြတ်ကားခဲ့တဲ့အခါကျတော့ဟိုတချို့လေးမှာဒါပြထောက်လှမ်းရေးကနေပြီးတော့လုပ်တဲ့ကိစ္စတွေလည်းရှိကြ။သေချာတဲ့တစ်ခုကတော့အဲ့လိုမျိုးပြည်သူတွေရဲ့ထေရောက်ထေမှဖြစ်စိမ့်မဲ့ကိစ္စလေးပြည်သူတွေအကြောက်တလတ်ဖြစ်စိမ့်မဲ့ကိစ္စမျိုးတွေကိုတော့နိုင်ငံပိုင်းရုပ်မြင့်သံကြားတစ်ခုကနေထုတ်လွှင့်ရဆိုတဲ့ကိစ္စကတော့ဘယ်လို့မှသိတော်တဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်။
တမရပိုင်မြောက်ရီသတင်းဌာနကဒီလိုအငင်းပွားပွဲအဲ့ဒီမှတ်တမ်းစကားကိုဘာကြောင့်ထုတ်လင်းပြသရပါသလဲဒီကြောင့်မင်းမြန်နိုင်ဖို့တမရသတင်းမှန်ပြန်ကြားရေးကော်မတီကတာဝန်ရှိသူတွေကို RFA ကဖုန်းနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းလက်ခံဖြေကြားခဲ့ခြင်းမရှိပါဘူးခင်ဗျာ